အီရန်နျူကလီးယားရေးသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားပြီးတဲ့နောက်ဖြစ်ပေါ်လာတဲ့အခြေအနေကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးခြင်းနဲ့လို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောပါတယ်။ဒီလိုနိုင်ငံကအင်ရှေ့ပြည်လက်ခံပြီးချင်တောင်းမြို့မှာကျင်းပတဲ့ရှန်ဟဲပူပေါင်းဆောင်ရွက်အဖွဲ့ SCO အစည်းအဝေးပြင်ပမှာစနေကသမ္မတပူတင်နဲ့တွေ့ဆုံချိန်တွင်သမ္မတရူဟာနီကအဲ့လိုပြောတာပါ။ရုရှားနဲ့အီရန်ကြားနှီးကပ်တဲ့ဆက်ဆံရေးရှိထားတဲ့အပေါ်မှာလည်းအီရန်သမ္မတကအကုန်ယူပြောဆိုပါတယ်။နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ထွက်သွားတာကြောင့်မိမိတို့နှစ်နိုင်ငံကြားမှာအရေးကြီးပြီး၄နှစ်တည်းဆွေးနွေးမှုလုပ်ဖို့ဖြစ်လာစေတယ်လို့သမ္မတရူဟာနီကပြောပါတယ်။ဆီးရီးယားနိုင်ငံမှာရုရှားနဲ့အီရန်ကြားပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်လို့လည်းဒေသတွင်းမှာမိမိတို့ရဲ့အခန်းကဏ္ဍဟာအတော်လေးအရေးပါတယ်လို့သမ္မတရူဟာနီကအကုန်ယူပြောဆိုပါတယ်။ပေကျင်းခြေဆိုင် SCO အဖွဲ့ကို၂000ခုနှစ်ကတည်ထောင်တာဖြစ်ပြီးနေဆက်ပြဿနာတွေဖြစ်ရှင်းရေးအကြမ်းဖက်ဝါဒကိုတိုက်ဖျက်ရေးနဲ့ဗဟုဝါဒဒေသမှာအမေရိကန်ဩဇာလွှမ်းမိုးမှုကိုတံပြန်ရေးရည်ရွယ်ဖွဲ့စည်းကြတာပါ။အဖွဲ့ဝင်၈နိုင်ငံမှာဒီအဖွဲ့မှာတရုတ်နဲ့ရုရှားကအဓိကဖြစ်ပြီးကာဇက်စတန်၊ဥဇ်ဘက်ကစ္စတန်၊ကီယာဂစ္စတန်နဲ့တာဂျီကစ္စတန်တို့ကစောက်ဖွဲ့ကလေးကပါတဲ့အဖွဲ့ဝင်နိုင်ငံတွေပါ။2019ခုနှစ်မှာတော့ပါကစ္စတန်နဲ့အိန္ဒိယကိုအဖွဲ့ဝင်တွေဖြစ်လက်ခံထားပါတယ်။အီရန်နိုင်ငံဟာ SCO မှာလိလာသူဆင်ရထားပြီးအဖွဲ့ဝင်အပြည့်အဝဖြစ်ဖို့ရုရှားကထောက်ခံမယ်လို့သမ္မတပူတင်ကပြောပါတယ်။